အီရန်ဟာလူသက်သမားအာဏာရှင်ဖြစ်ပြီးသွေးချွတ်တန်ရုံမှုတွေအကြမ်းဖက်မှုတွေနဲ့မတည်ငြိမ်အောင်ဆက်ပြီးလုပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုရင်အီရန်ပေါ်မှာစီးပွားရေးအရအရေးယူဒဏ်ခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်ဒီဒဏ်ခတ်မှုဟာတနင်္လာညသကောင်ရံမှာစတင်တိုက်အောင်မှာဖြစ်ပါတယ်အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုကန့်သက်ဖို့အတွက်2015မှာချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်အပြီးသုံးလာကြမှာသမ္မတထရမ့်ကအခုလိုအရေးယူတာပါအခုချမှတ်လိုက်တဲ့အရေးယူမှုအသစ်ဟာအီရန်ရဲ့မော်တော်ကားလုပ်ငန်းအီရန်ရဲ့ရွှေနဲ့တခြားအဖိုးတန်တပ်တူကုန်သွယ်မှုအပြင်အီရန်ရာငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေအတွက်ပြတ်မှတ်ထားချမှတ်တာပါဒါအပြင်နိုဝင်ဘာ5ရက်နေ့မှာတော့အီရန်ရဲ့စွမ်းအင်ခန္ဓာနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုအရေးယူဒဏ်ခတ်မှာဖြစ်တယ်လို့အီရန်ဗဟိုဘဏ်နဲ့ဆက်နွယ်တဲ့နိုင်ငံရေးချငွေကြေးဌာနရဲ့စီးပွားရေးလုပ်ငန်းတွေကိုပါတန်ခတ်မဲ့အထက်ပါဝင်ကြောင်းသမ္မတကပြောပါတယ်။အီရန်ဟာနိုင်ငံတကာငွေကြေးစနစ်ကိုအားပြောင်းအောင်လုပ်နေတယ်လို့အကြမ်းဖက်ဝါရဆွေးနဲ့ကမ္ဘာတစ်လောကစစ်သွေးကြော်တွေကိုပံ့ပိုးပေးနေပြီးအမေရိကန်နဲ့မဟာမိတ်တွေကိုချိမ့်ချောက်နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီကတော့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံဟာမယုံကြည်တဲ့ကြောင်းဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေကတော့ဂုဏ်ရီထောက်ခံမှုပေးနေစေဖြစ်ကြောင်းပြောတယ်လို့အီရန်အနေနဲ့ပြဿနာကိုတန်တမန်နီးလန်းနဲ့ပဲအမြဲဖြေရှင်းရမယ်လို့ယုံကြည်ကြောင်းနိုင်ငံကိုထုတ်လွှင့်တဲ့ရုပ်သံမင်ကောမှာပြောပါတယ်